ASEAN ပတ်ကမြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရင်လုပ်ငန်းတွေကိုအနာသိမ့်စစ်ကောင်းဆောင်တွင်ပူရဲလုံဆောင်မှုပြင်ဆင်လာတာတွေ့ရှိနေပါတယ်ဒီလိုစစ်ကောင်းစီနဲ့လက်တွဲလုံဆောင်မှုနဲ့ပတ်သက်လို့တကယ်ထိထိရောက်ရောက်လုပ်နိုင်ဖို့ခက်ခဲတယ်ဆိုသုံးသပ်မှုတွေရှိပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမှတင်ပြထားပါတယ်ရှင်
ASEAN လူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပါဝန်တိုင်းအကောင့်ထက်ဖော်ဖို့အတွက်စစ်ကောင်စီရဲ့ပြည်သူဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလို့အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်ASEANကတာဝန်ပေးလိုက်ပါတယ်ဒီလိုပေးလိုက်တဲ့အပေါ်မှာတကယ်ထိထိရောက်ရောက်လုပ်နိုင်ဖို့ခက်ခဲတယ်လို့တုံ့ပြန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်လက်ရှိမှာ
ပေါ့ဘဝင်မကျနှက်တယ်လို့ထိရောက်မှုရှိမှာမဟုတ်ဘူးလို့လည်းမြင်ပါတယ်
။အချင်းချင်းရရင်တော့ကျွန်တော်တို့ဒါစက်ကျင်ပေါ့နော်ဒီဖရာရောက်လာလို့ကျွန်တော်တို့စိတ်မကျော်လားစိတ်ဆက်လို့ပေါင်ရမယ်ဆိုရင်အဆင်မပြေတဲ့အနေထားအဒီချိန်မှမလို့ကျွန်တော်ထင်တာပဲ။အဆင်မပြေတဲ့အနေထားမျိုးချိန်မလို့ကျွန်တော်ထင်တာပဲ။အရင်ကလူသားချင်းစာနာဆောက်ဆံမှုဆိုင်ရာအလို့ကိစ္စနဲ့လို့ပေါင်ရလူတွေတချို့ဆိုဒီအဖားကြီးခံရတာတွေအဲ့လိုမျိုးတွေပေါ့နော်။လုံးလုံးတော့တဲ့တဲ့ရပေါက်ထားတယ်ကြနိုင်တော့မှအပြီးဆိုတော့တော့ဒီသာသီခံရတဲ့လူတွေလည်းကျွန်တော်တို့ကပြင်နေရတော့ဒီအများစုနေတဲ့ဒီ TikTok နဲ့ချက်ဆက်မှလို့ဆောင်ရမယ်ဆိုတော့ဒီကိုအဖက်ကလန်ဖြစ်နေလို့ဆိုတော့ခင်ဗျာတဲ့
အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရမှုပေါင်းအတိုင်းအကောင့်ထည့်ဖို့အတွက်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလို့အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအလွန်စိတ်ပြတ်နေပြီးဖွေးရမကင်းဖြစ်နေတယ်လို့ပြောဆိုထားပါဗျ။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမယ့် NUG စစ်ကောင်စီရဲ့အခြေခံအဆောက်အအုံအဖွဲ့အစည်းတွေကိုတရားဝင်အသိဉာဏ်ပြုလိုက်တဲ့ NUG လူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့ NUG တွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ကထောက်ပြထားပါဗျ။ထိရောက်မှုရှိဖို့ဒေသတွင်းပြည်တွင်းပြည်ပလူငွေအဖွဲ့တွေနဲ့ပါချိတ်ဆက်ဆောင်ရွက်ဖို့လိုရဲလို့ရခိုင်ပြည်နယ်အတွင်းပရဟိတလုပ်ငန်းတွေလုံဆောင်နေသူတူက VOA ကိုအခုလိုပြောပါတယ
်။တကယ်တမ်းကတော့ချိရောက်တဲ့အခြေအနေတော့မရှိနိုင်ဘူးပေါ့နော်။တကယ်တမ်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုလုံးမယ်ဆိုရင်တော့ဒီဒေသတွေမှာရှိတဲ့ဒီ INGO တွေနောက် LNGO နောက် CSO တွေပေါ့နော်။အဲ့ဒါတွေနဲ့ချိတ်ဆက်လုံဆောင်ဖို့လိုရဲ။ဒါပေမဲ့အာဆီယံနဲ့တော့ကဒီရှိပေါ့စီနဲ့ပြေလို့မဆိုရတာကတော့တကယ်တော့ကောက်ကြီးပေါ့ပါဝင်မှုရဲ့နောက်ပြီးတော့သူရဲ့ကိုခွင့်ပြုချက်တွေပေါ့နော်ဒါတွေကလည်းအရေးကြီးတာပေါ့။ဘာကြောင့်ဆိုတော့သူတေတာမှာသူနိုင်ငံမှာဟိုဖြစ်တဲ့ရှိမှာကြတော့ဒေါ်လာတွေနေရာတွေမှာကြတော့သူတို့ရဲ့ခွင့်ပြုချက်ပါမှလုံရမဲ့အပိုင်တော့ရှိတယ်။ဒါပေမဲ့ဒီလက်ရှိစုကောက်ကြီးတက်တက်နဲ့ဆိုတာထက်လက်ရှိဒီဒေတာတွေမှာရှိနေတဲ့ဒီအရက်ဖက်ကိုယ်စီတွေနဲ့ဒီ local NGO INGO တွေနဲ့လည်းတွေ့ပြီးတော့လုပ်ဖို့လိုတယ်ဒီလိုထောက်ပြချင်တာပေါ့ဟုတ်ကဲ့။
စစ်ကောင်စီကတဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီမရောက်မှာကိုအာဆီယံရဲ့လက်တွဲဘက်အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြတာကလည်းရှိနေတာမို့တိုက်ပွဲတွေမရှိတဲ့နေရာတွေမျိုးမှာပဲမြန်မာနိုင်ငံသားတွေအတွက်လူသားချင်းကူညီဆောင်ရွက်ရေးလုပ်ငန်းတွေအခြေဆိုင်လောက်တာကပိုအကျိုးရှိစေနိုင်မယ်လို့ထောက်ပြနေမှုတွေလည်းရှိပါတယ်။နိုင်ငံရေးလိမ့်လာတုံးတဲ့သူဦးရထွန်းကတော့
အကောင်းဆုံးကတော့စစ်မဖြစ်တဲ့ငြိမ်းချမ်းတဲ့နေရာတစ်ခုခုမှာအဲ့လိုစခန်းတစ်ခုခုตัวผิดไปแล้วไอ้มาเว้ยกูมีเกเบลาก็တော့ปูပြီးတော့ရှင်းနေတယ်ထင်တယ်ဒီငါးကားကออดาလုံးဝခင်းချုပ်ထားနိုင်တဲ့နေရာမျိုးမှာပဲဖြစ်စေတစ်ခါနိုင်ငံမှာဆိုရင်တော့လုံးဝတိုက်ပွဲတွေကမရှိတဲ့နေရာမျိုးတွေအဲ့နေရာမျိုးတွေမှာအဲပူကြီးเกเบရေးအခန်းတွေဖွင့်ပြီးတော့အဲထောက်ပံ့ပူကြီးလာမျိုးဆိုရင်တော့ပို့ပြီးတော့လူရင်းကိုလည်းရောက်တယ်နောက်တစ်ခါနှစ်ဖက်စလုံးနဲ့တန်တရားကျင်းတာပေါ့เนาะ
မလေးရှားနိုင်ငံဘက်ကတော့အာဏာမသိမ်းမီကလူမှုရွေးကောက်တင်ပြလိုက်တဲ့စစ်တော်အမတ်တွေကဖွဲ့စည်းလိုက်ကြတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုတင်ပြထားတာလည်းရှိပါတယ်။လက်နက်ကင်ပဋိပက္ခတွေကြောင့်ပြည်တွင်းပြည်ပနေရာဆန့်ကွာထွက်ပြေးနေရတဲ့ဒုက္ခတွေအရေအတွက်ဟာ2020ဇန်နဝါရီလကနေ2022ခုနှစ်ဧပြီလ25ရက်နေ့အထိဆိုရင်23သိန်းကျော်ရှိနေပြီးတော့ဒီပမာဏတွေက8သိန်းကျော်ဟာအာဏာသိမ်းပြီးနောက်ဖြစ်လာရတဲ့တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာခဲ့ရတဲ့လူတွေဖြစ်တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISC မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။